ိုက်စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီပါအစုအဖွဲ့အသီးသီးကတင်ပြထားတဲ့ပြင်ဆင်လို့တဲ့အချက်တွေကိုဒီတစ်ပတ်အတွင်းမှာအရှင်းကစားအဖြစ်ပြုစုပြီးတော့ဒီလ18ရက်နေ့မတိုင်မီပြည်တော်စုလွှတ်တော်ကိုတင်သွင်းနိုင်ဖို့ရှိကြောင်းကော်မတီတာဝန်ရှိသူကပြောပါတယ်လောဆယ်ရရှိထားတဲ့စူးစီးချက်တွေဟာကော်မတီအဖွဲ့ဝင်အလုံးကတက်ညီလက်ညီဆောင်ရွက်ထားတဲ့အတွက်ရလကောင်းလို့ရနိုင်မယ်လို့လည်းမျှော်လင့်ထားတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောတင်ပြထားပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးကိုဒီကနေ့နေပြည်တော်ပြည်တော်စုလွှတ်တော်ဒီဆောင်မှာကျင်းပခဲ့ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်စူးစီးရရှိထားတဲ့အချက်တွေကိုပြည်တော်စုလွှတ်တော်မှာအစီရင်ခံစာတင်သွင်းနိုင်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုပူပေါင်းကော်မတီရဲ့အတွင်းမှဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ်
။ကျန်းပြတင်ပြချက်တွေကတော့အားလုံးစုစည်းပြီးသွားပြီလေ။စုစည်းပြီးသွားတဲ့အခါကျတော့ကျွန်တော်တို့ကဒီဇူလိုင်လ18ရက်နေ့မတိုင်ခင်လွှတ်တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်စာတင်သွင်းရတော့မှာပေါ့။အဲ့တော့အခုဒီတပတ်မှာတော့အစီအစဉ်စာပြုစုနေတာဖြစ်ပါတယ်။လွှတ်တော်ကိုတင်သွင်းဖို့အစီအစဉ်စာမှာအဲပါရီပါဝင်တဲ့နေပေါ့နော်ဘလို့ချက်လက်တွေပါဝင်တဲ့နေဒါအစီအစဉ်စာတစ်ခုရဲ့ format နဲ့ညွှန်အောင်ပေါ့ကျွန်တော်တို့ဒါပြုစုနေတာဖြစ်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်တဲ့အချက်ဖြည့်ဆွတ်တဲ့အချက်ပယ်ဖြတ်တဲ့အချက်နဲ့မူလအတိုင်းထားတဲ့အချက်တွေဆိုပြီးတင်ပြချက်၄မျိုးကိုစုစည်းရရှိထားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့အစုအဖွဲ့အသီးသီးကညီညီညွတ်ညွတ်နဲ့ဆောင်ရွက်ခဲ့တာကြောင့်အစီရင်ခံစာတင်ပြတဲ့အခါရလက်ကောင်းတွေရနိုင်မယ်လို့မျှော်လင့်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကဆက်ပြောပါတယ
်ကျွန်တော်တို့ NLD ပါတီနောက်တစ်ခါ PNP ပါတီတမလို့သားကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်နောက်ပြီးတဲ့အခါကျတော့ကျွန်တော်တိုင်းသားပါတီ PPR ကိုယ်စားလှယ်အားလုံးတက်ညီလက်ညီနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီရလကောင်းနေရမှာပါအလုံးလဲအင်တိုက်အားတိုက်ပေါ့ဝိုင်းဝန်းပြီးတော့ဆောင်ရွက်တဲ့အတွက်ကြောင့်မလို့တူကောင်းတယောက်ကောင်းတစ်ဖွဲ့ကောင်းကြောင့်မလို့ရတဲ့ရလမျိုးမဟုတ်ပါဘူ
းပူပေါင်းကော်မတီမှာနိုင်ငံရေးပါတီ14ပါတီတက်မတော်သားကိုယ်စားလှယ်တတိပုဂ္ဂလကိုယ်စားလှယ်စုစုပေါင်း45ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလမှာပြည်တော်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်တာဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲဝင်စဉ်ကပေးထားတဲ့ကတိကိုဖြည့်ဆည်းတာဖြစ်တယ်လို့ပြည်သူလူထုရဲ့စံနာကိုအကောင့်ထဲပေါ်တာဖြစ်ကြောင်းလဲဒေါက်တာမြတ်ညာနာဆိုးကပြောပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအပေါ်မှာမန္တလေးမြို့ကနိုင်ငံရေးလေးလာသူဦးကျော်ကျော်ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။တော်တော်လေးနောက်ကျတယ်ဗျ။ဘာလို့လဲဆိုတော့ဆိုးရတဲ့တန်းနှစ်နှစ်အတွင်းနှစ်နှစ်ကျော်လောက်မှာဒီလောက်ကစားမှာအခုကဒီနေ့ခွဲတော့ပဲကျင်တော့တဲ့အချိန်မှာတော့အချိန်နည်းနေပြီလေ။နောက်ပြည်သူတွေရဲ့ရိုးကြီးအားကိုးမှုကတော်တော်နည်းသွားတယ်။သူတို့မလုပ်နိုင်တဲ့လုပ်တွေကြောင့်မလို့ပေါ့။ဖွဲ့စည်းပုံပြင်တာကတော့လုံးဝအထောက်ကမ်းပါလေ။ငင်းငင်းပြင်းမှုငင်းငင်းအောင်မြင်သွားဖို့ပဲအဓိကကြမယ်ထင်ပါတယ
်။ဖွဲ့စည်းပုံပြင်ဆင်ရမှာငင်းချင်းလုပ်ငန်းစဉ်တွေမှာနိုင်ငံတော်သမ္မတရဲ့အာဏာအပြည့်အဝတယောက်စီတာမျိုးကိုအဓိကလိုလားကြောင်းပြောပါတယ်။ရန်ကုန်မြို့ကနိုင်ငံရေးလေးလာသူဖိုးတော်ရာကတော့အဓိကပြင်ဆင်လိုတဲ့အချက်ကိုအခုလိုပြောဆိုထားပါတယ
်ဖွဲ့စည်းပုံအခြေခံကိုပြင်ဆင်နေတဲ့အခါမျိုးကြောင့်ဥမာအထူးသဖြင့်တော့အခန်း7ကပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းပေါ့ဟိုလူများတကျ436ကကြီးပေါ့ဗျာတမန်အောင်ပြင်လို့ရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးဤ85ရာခိုင်နှုန်းကျော်ကပြင်ဆင်ရတဲ့ဘောဓုလက်ခံပြီးနောက်ပြည်တော်စုစနာခိုင်ဝဲလုပ်ရမယ်ပေါ့ဗျာအဲ့ဒီနေရာမှာကျွန်တော်တို့ရွေးကောက်ခံကိုယ်စားလှယ်အားလုံးဤဥမာထားတဲ့65ရာခိုင်နှုန်းလောက်ဆိုရင်ရာခိုင်နှုန်းတစ်ခုကိုအဲ့လိုရှော့ချပစ်လိုက်တယ်ဆိုရင်ဒါကကျွန်တော်တို့လွယ်သွားပြီပေါ့ဗျာကျွန်တော်တို့အဲ့လိုပြင်နေချင်တာပဲ
ဒီလိုရာခိုင်နှုန်းသတ်မှတ်ရမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးဆိုရတဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုသာပါဝင်စေလို့ကြောင်းပြောသွားတာဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ပဲနိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေအကြားမှာညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမိုထိရောက်နိုင်ကြောင်းသုံးသပ်ထားပါတယ်။ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပူးပေါင်းကော်မတီကအစီရင်ခံစာတင်သွင်းမဲ့ပြည်တော်စုလွှတ်တော်ပုံမှန်အစည်းအဝေးကိုတော့ဒီလ15ရက်နေ့မှာပြန်လည်စတင်ဖို့ကြေညာထားပါတယ်။